မြန်မာစစ်တပ်ကိုအင်ဒိုနီးရှားလိုနိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဖြစ်စေခြင်းတယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစစ်တပ်ဟာပြည်သူတွေမျက်နှာကြည့်ပြီးတော့ပြည်သူတပ်မတော်ဖြစ်ဖို့1998ခုနှစ်မှာနိုင်ငံရေးကနေဆန္ဒအလျောက်နှုတ်ထွက်ပေးခဲ့တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဘိုချုပ်ကြီးဟောင်းပရာဘိုဝဆူဗီယာနိုကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La အာရှပစိဖိတ်လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့ညနေပိုင်းကပြောသွားတာပါ။ဒါပြင်အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာရှင်စနစ်အုပ်ချုပ်ရေးကိုလက်မခံပဲဘူးဆိုတာနဲ့မြန်မာပြည်သူတွေအပေါ်မှာတည်ကြည်တဲ့အထိစစ်တပ်ကအကြမ်းဖက်လုပ်ရက်တွေဟာလုံရက်တွေလုံနေတာထင်ရှားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဝန်ကြီးပရာဘိုဝဆူဗီယာနိုကဒေတာရင်းတင်မာမှုဖြည့်ရှင်းရေးခေါင်းစဉ်နဲ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်လက်ရှိအင်ဒိုနီးရှားမတိုင်ခင်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလာဒဲကလည်းမြန်မာစစ်တပ်ခေါင်းဆောင်တွေကို ADMM ခေါ်အာဆီယံကာကွယ်ရေးဝန်ကြီးဆိုင်ရာအစည်းအဝေးတွေကိုပေးမတက်ခဲ့ပါဘူးလို့ဝန်ကြီးပရာဘိုဝဆူဗီယာနိုကပြောခဲ့ပါတယ်အာဆီယံနေနဲ့မြန်မာစစ်အုပ်စုနဲ့ထိတွေ့ဆက်ဆံနေပြီးတိုက်ခိုက်မှုတွေရပ်ပြီးပဋိပက္ခတွေလျှော့ချဖို့ဒီမိုကရေစီနှီးကြအပြေရှားနိုင်ဖို့အတက်နိုင်ဆုံးစ조사နေပါတယ်လို့ဝန်ကြီးပရာဝိုဆူဗီယာနိုကပြောသွားပါတယ်ဒေတာရဲတင်းမောင်မှုဖြည့်ရှင်ရေးခေါင်းစဉ်အောက်မှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျောင်ဆောက်ကမြောက်ကိုရီးယားနဲ့တင်းမောင်မှုပြဿနာဖြည့်ရှင်ရေးဆွေးနွေးခဲ့သလိုဥရောပကော်မရှင်ဒီဥက္ကဋ္ဌဂျိုးဆက်ဘရောဖွန်တဲလက်စ်ကလည်းယူကရိန်းရုရှားစစ်ပွဲအပြေရှားနိုင်ရေးအကြောင်းကိုဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ